ီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေဟာဖေဖော်ဝါရီလ1ရက်နေ့လွတ်တော်အစည်းအဝေးတွေမစတင်ခင်လက်ရှိလွတ်တော်ရဲ့လှုပ်ထုံလှုပ်နည်းတွေနဲ့စည်းကမ်းတွေလွတ်တော်အခင်းကျင်းတွေကိုလေ့လာခဲ့ကြပါတယ်။သူတို့လေ့လာတဲ့အထက်မှာလွတ်တော်အစည်းအဝေးတွေမှာလိုအပ်ဆန္ဒမဲပေးပုံနဲ့မဲခွဲပုံတွေလည်းပါဝင်ပါတယ်။လွတ်တော်ကိုယ်စားလှယ်အစ်စ်နဲ့အဟောင်းပေါင်းလိုက်ရင်ဒီနေ့နေပြီးတော့မှလွတ်တော်ကိုယ်စားလှယ်တထောင်ကျော်လောက်ရှိတာဖြစ်ပြီးတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကတချို့ကိုယ်စားလှယ်တွေလည်းလာရောက်လေ့လာကြပါလေ။ကိုယ်စားလှယ်အသစ်တွေထဲမှာအသက်ငယ်ရွယ်သူတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊ပညာရှင်တွေအသီးသီးပါဝင်ကြပါလေ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာသက်သက်ခိုင်ကသူ့အနေနဲ့စီးပွားရေးနဲ့လူမှုရေးကိစ္စတွေမှာအလေးထားဆောင်ရွက်သွားမယ်လို့ပြောပါလေ
။ကျွန်မရဲ့အားသာချက်ကတော့စီးပွားရေးပညာရေးပေါ့နော်။ကျွန်မလည်းနည်းနည်းလေးစောင့်ကြည့်ရအောင်မလေ။စောင့်ကြည့်ပြီးတော့မှအဓိကတော့ဒီပထမ session ရဲ့အဆက်တွေကိုအရင်ဦးစားပေးသွားပြီးတော့မှပြီးတော့မှအဲ့ပေါ်မှာမှတဖြည်းဖြည်းကိုစိတ်ဝင်စားတာကိုရှာပြီးတော့မှကျွန်တော်တို့ဟိုကလောက်အောင်ပါဘူးနော်။ကိုလေးစီးပွားရေးနဲ့လူမှုရေးပို့ပြီးတော့မှကျွန်တော်အားတက်ပ
ါဒုတိယအကြိမ်လွှတ်တော်မှာ NLD ပါတီကလွှတ်တော်နှစ်ရက်ပေါင်းကိုယ်စားလှယ်400နီးပါးတက်ရောက်ကြမှာဖြစ်ပြီးအဲ့ဒီထဲမှာလူခွင့်ရေးလှုပ်ရှားသူတွေအမျိုးသမီးရေးလှုပ်ရှားသူတွေနဲ့ပညာရှင်တွေပါဝင်ပါလေ။တက်မတော်ကဖန်ဆီးထားစဉ်သိဆုံးသွားတဲ့အလွတ်တရင်တော့ကိုပါကြီးရဲ့ဇနီးဖြစ်တဲ့ဒေါ်တန်နာလည်းပါဝင်ပါလေ။သူဟာအရာဝတီတိုင်းဒေသကြီးအိမ်မဲမြို့နယ်ကနေအနိုင်ရရှိထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပါလေ။ဒီနေ့လွှတ်တော်အစည်းအဝေးမှာလေ့လာခဲ့ရတာကိုဒေါ်တန်နာကအခုလိုပြောပါလေ
။အဓိကကျွန်တော်တို့ဒီမှာတွေ့ရှိရတာဒီလွှတ်တော်ထဲမှာတင်ပြပုံတင်ပြနည်းစကားပြောပုံစကားပြောနည်းနောက်ပြီးတော့တယောက်နဲ့တယောက်စီကံတကြညီညီသက်နားထောင်တာလေးလာမှတ်သားတာအဓိကကော်မတီ၄ခုရဲ့တင်ပြပုံတင်ပြနည်းအားနည်းချက်အားသာချက်တွေကိုသုံးသက်ချက်တွေနဲ့ပေးထားတဲ့အခါကျတော့ကျွန်တော်တို့အတွက်အမှန်တမ်းမှဒါဘုဒ္ဓတရားရှေ့လွတ်တော်တတန်းကြလို့ရှိရင်ပေးထားတဲ့အဲ့ဒီသုံးသက်ချက်တွေအကြံပြုချက်တွေနဲ့အညီကျွန်တော်တို့လှုပ်ဆောင်သွားရင်အောင်မြင်မယ
် NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်သင်မအောင်ကပညာရေးကျန်းမာရေးတိုင်းရင်းသားစီးလုံးညီညွတ်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးမှုတွေအပေါ်မှာအခြေခံပြီးဥပဒေပြုရေးကိစ္စတွေကိုဆောင်ရွက်သွားမယ်လို့ပြောပါတယ်
လေလာစရာတွေအများရှိပါတယ်အခုကျမတို့အရှိကစီနီယာကိုယ်စားလှယ်တွေစီကနေပြီးတော့ဥပဒေပြုထားတဲ့ဟာတွေရှိတယ်နောက်ပြီးတော့အသက်သွင်းဖို့ကိစ္စတွေရှိမယ်နောက်ပြီးတော့ပါတီရဲ့မူဝါဒပါတီရဲ့ခေါင်းဆောင်မှုတွေနဲ့ညှိနှိုင်းပြီးတော့ကျမတို့လှုပ်သွားမယ်ဟာတွေအများကြီးရှိပါသေးတယ်အဓိကတော့ကျမတို့ပါတီရဲ့မူဝါဒနဲ့ညှိပါမယ်ပါတီရဲ့ဒီရွေးကောက်ပွဲကြေညာစာထဲမှာပါတဲ့ဒီပေါ့ပညာရေးကျန်းမာရေးအတိုင်းအတာစီးလုံးညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးစသဖြင့်ပေါ့နော်ဒီဒီပေါ်မှာအခြေခံပြီးတော့ကျမတို့လုပ်ရမှာတယောက်တည်းလုပ်လို့တော့မရပါဘူးဥပဒေပြုမယ်ဆိုရင်တော့မှဥပဒေချမ်းကော်မတီနဲ့ညှိနှိုင်းရမှာတွေပြင်ဆင်ရမှာတွေရှိပါသေးတယ်
ဒုတိယကြိမ်ပြည်သူ့လွှတ်တော်မှာ NLD ပါတီကကိုယ်စားလှယ်255ဦးကြမ်းခိုင်ရေးပါတီက30ဦးရခိုင်မျိုးသားပါတီက12ဦးရခိုင်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က12ဦးစားတဲ့နိုင်ငံရေးပါတီ17ပါတီကကိုယ်စားလှယ်322ဦးနဲ့တတိပုဂ္ဂလကိုယ်စားလှယ်2ဦးစုစုပေါင်း323ဦးတက်ရောက်မှာဖြစ်ပါတယ်ရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှစောဟာ1984အရေးအခင်ကနိုင်ငံရေးကျင်းသားဟောင်းတဦးဖြစ်ပြီးသူကပညာရေးကိစ္စတွေနဲ့တက္ကသိုလ်ကျောင်းသားတက်မကတရားဝင်တည်ထောင်ရေးကိစ္စတွေကိုဆောင်ရွက်သွားမယ်လို့ပြောပါလေ
။အဲ့ဒီမြောက်ဦးခရိုင်ရဲ့အဖက်ဖက်ကနေကြတဲ့ကျန်းမာရေးပညာရေးကိစ္စတွေကြိုးစားနေရှိတယ်။နောက်တစ်ခုကမြောက်ဦးရခိုင်ရှောင်းမြို့တော်ဆိုတော့ပြင်ကျင်းမှုအရာကျွန်တော်တို့ရှောင်းမြို့တော်ကိုဘယ်လိုဖြစ်တင်မလဲဆိုတဲ့အပိုင်းနေရှိတယ်။နောက်တစ်ခုကတက္ကသိုလ်ကျောင်းသားတက်မကတရားဝင်တည်ဆောက်ခွင့်ရရှိရေးဆိုတာကကျွန်တော်အတွက်ဒါကျွန်တော်ငယ်ငယ်ကတော့ကျွန်တော်အိမ်မက်ပဲ။ကျွန်တော်လွတ်တော်ထဲမှာဒါကိုကျွန်တော်အဓိကဇောက်ချပဲကျွန်တော်လှုပ်ရှားမယ
်ဒုတိယအကြိမ်လွှတ်တော်မှာကိုယ်စားလှယ်အ ਨੇ စုဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလင်းစော်ထွန်းကအနိုင်ရပါတီဖြစ်တဲ့ NLD ပါတီနဲ့တူတာတွေပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ
်ဒီမှာအခုအနိုင်ရပါတီဖြစ်တဲ့ NLD ပါတီနဲ့လည်းကိုတို့ကလူနည်းစုဖြစ်တဲ့ဆိုပေမဲ့တူတဲ့ဟာတွေအတူတွဲပြီးတော့ဆောင်ရွက်မယ်မတူတဲ့ဟာတွေကြတော့လည်းကိုတို့ပြင်ပြမယ်လက်ခံနိုင်လို့ရှိရင်ပူးတွဲပြီးဆောင်ရွက်မယ်လက်မခံနိုင်ဘူးဆိုရင်လည်းဒါကမဲခွဲဆုံးဖြတ်ပြီးတော့ဆောင်ရွက်ကြမှာပဲဒါဒီမိုကရေစီစနစ်ပဲဒါဒီလိုပဲသွားရမှာပဲ
အမျိုးသားလွှတ်တော်မှာ NLD ပါတီကကိုယ်စားလှယ်135ဦးကြက်ခိုင်ဖွံ့ဖြိုးရေးပါတီက12ဦးရခိုင်အမျိုးသားပါတီက10ဦးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က3ဦးစားတဲ့နိုင်ငံရေးပါတီ9ပါတီကကိုယ်စားလှယ်166ဦးနဲ့တတိပုဂ္ဂလကိုယ်စားလှယ်2ဦးစုစုပေါင်း168ဦးတက်ရောက်မှာဖြစ်ပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြားကောင်းပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလှိုင်ခန့်ကလာမယ့်လွှတ်တော်မှာတိုင်းရင်းသားနိုင်ငံရေးပါတီတွေပါဝင်မှုဟာနည်းသွားတဲ့အတွက်တိုင်းရင်းသားရေးရာကိစ္စတွေမှာအာရော့သွားနိုင်တယ်လို့ပြောပါလေ
တိုင်းရင်းသားပါတီတွေပူးပေါင်းပါဝင်မှုဟာဒီတစ်ခေါက်မှာအင်မတန်အားနည်းတာပေါ့နော်90%ဆိုရင်1300ခန့်လုံးပေါ့နော် 2010တုန်းကလည်း1300ခန်းတော့ခုဆိုရင်800ခန်းတော့လည်းရှိတာပေါ့เนาะအဲ့ဒါတော့ကျွန်တော်တိုင်းဒါပါတီတွေအတွက်ယမန်မှမျောလင့်ချက်နေပါတယ်လို့တော့ပြောလို့ရပါတယ်ခင်ဗျအာဖက်ဒရယ်ဒီမိုကရေစီပြောင်းစုစနစ်ပေါ့เนาะအဲ့ဒါနဲ့ဒီကျွန်တော်တို့ဒေတာမတော်လိုတဲ့ပုံစံနဲ့တခြားကျွန်တော်တို့ဒီမိုကရေစီအင်အားစုတွေလိုအပ်တဲ့ဟာနဲ့တိုက်ညီဖို့အတွက်ကျွန်တော်တို့စ조사တော့ဖို့ရှိပါတယ်ခင်ဗ
ျပထမအကြိမ်လွှတ်တော်မှာတိုင်းရင်းသားပါတီတွေပါဝင်မှုဟာ1300ခန်းတော့ရှိခဲ့ပြီးဒုတိယအကြိမ်လွှတ်တော်မှာ800ခန်းတော့သာပါဝင်ပါတယ်လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပြီးလာမဲတပ်တန်းမှာရန်ကုန်တိုင်းဒေသကြီးအတွက်အရွေးချယ်ခံခဲ့ရသူ NLD ပါတီကိုယ်စားလှယ်ဒေါ်စန္နာမင်းကပထမအကြိမ်အစည်းအဝေးတွေမှာတမတော်သားကိုယ်စားလှယ်တွေနဲ့ရွေးချယ်ခံရတဲ့ကိုယ်စားလှယ်တွေအကြားပူးပေါင်းဆောင်ရွက်မှုအားနည်းခဲ့တဲ့အတွက်လာမဲလွှတ်တော်မှာနှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့သူအမြင်ကိုပြောပါတယ်
ပထမအကြိမ်လွှတ်တော်တပ်တန်းမှာကျမတို့ဘာအားနည်းချက်တွေအဓိကတွေးရလဲဆိုတော့အဓိကချက်ကိုပဲကျမပြောမယ်ဆိုရင်တော့ဟာလာရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကြားမှာတချို့ကိစ္စရက်တွေမှာစန့်ကျင်ဘက်ကွဲလွဲမှုတွေရှိပြီးတော့ဟာလာတယောက်တယောက်အမြင်မတူဘဲနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းခဲ့တာမျိုးတွေတွေးခဲ့ရတယ်အဲ့တော့အခုလာမယ့်ဒုတိယအကြိမ်လွှတ်တော်တပ်တန်းမှာတော့ဘာကြောင့်ပူးပေါင်းမဆောင်ရွက်နိုင်ရမှာလဲပုံမို့ပြီးတော့တယောက်နဲ့တယောက်ယုံကြည်မှုတည်ဆောက်ပြီးတော့ပူးပေါင်းဆောင်ရွက်နိုင်ပါစေလို့ဒုတိယအကြိမ်လွှတ်တော်တပ်တန်းကိုတက်လာမယ့်လွှတ်တော်ကိုယ်စားလှယ်တွေကိုကျမကမှားစကားပြောကြားခြင်းနဲ့
လွှတ်တော်နှစ်ရက်ပေါင်းမှာတမတော်သားကိုယ်စားလှယ်166ဦးတက်ရောက်မှာဖြစ်ပြီးဗိုလ်ချုပ်အဆင့်ရှိသူ3ဦးဗိုလ်မှူးချုပ်အဆင့်12ဦးနဲ့ဒုတိယဗိုလ်မှူးကြီးအဆင့်ရှိတဲ့အမျိုးသမီးကိုယ်စားလှယ်2ဦးပါဝင်မှာဖြစ်ပါတယ်တမတော်သားကိုယ်စားလှယ်တွေကမနေ့ကစပြီးလွှတ်တော်အစည်းအဝေးတွေကိုတက်ရောက်လေ့လာနေပြီဖြစ်ပါတယ်ကိုယ်စားလှယ်အသစ်တွေလာရောက်လေ့လာတဲ့နေရာမှာကျန်းကိုင်ဖွံ့ဖြိုးရေးပါတီကအနိုင်ရရှိထားတဲ့အငိမ့်သားဗိုလ်ချုပ်ကြီးဦးလှထေဝင်အငိမ့်သားဗိုလ်ချုပ်ကြီးသူရသက်ဆွေပြည်တော်စုဝင်ကြီးဦးစိုးသိန်းသားရဲ့နာမည်ကြီးပုဂ္ဂိုလ်တွေတက်ရောက်ခဲ့ခြင်းမရှိသေးပါဘူးပထမအကြိမ်လွှတ်တော်အစည်းအဝေးတွေကိုလာမယ့်ဇန်နဝါရီလ29ရက်နေ့မှာပြီးဆုံးမှာဖြစ်ပြီးမနက်ဖြန်မှာနိုင်ငံတော်သမ္မတကလွှတ်တော်ကိုယ်စားလှယ်အသစ်တွေနဲ့အဟောင်းတွေကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာ